ရုရှားနိုင်ငံမှာကစားနေတဲ့ကမ္ဘာဖလားဘောလုံးပွဲတွေမှာဒီကနေ့အုပ်စုပွဲစဉ်တွေဆက်လက်ရှင်းပြိုင်နာမှာပထမဆုံးပွဲစဉ်အဖြစ်ပေါ်တူဂီနဲ့မော်ရိုကိုတို့ကစားခဲ့ကြပြီးတကူးဂိုးမရှိတဲ့ပေါ်တူဂီအသင်းကအနိုင်ရသွားပါတယ်။ပထမပိုင်း၄မိနစ်ကျော်မှာပဲပေါ်တူဂီအသင်းကခရစ်စတီနိုရနေးရိုကပွဲဦးထည်ဂိုးကိုသွင်းခဲ့တာပါ။မော်ရိုကိုအသင်းကိုအနိုင်ရလိုက်တဲ့အတွက်အုပ်စုဘီမှာပေါ်တူဂီကအုပ်စုဘိုးအဖြစ်နဲ့ဦးဆောင်နေပါတယ်။မကြာခင်ကစားတော်မယ့်ဒုတိယပွဲစဉ်ဖြစ်တဲ့ဥရုဂွေးနဲ့ဆော်ဒီအာရေဗျာတို့ပွဲကတော့ဒီ9နိုင်ခွဲမှာကစားမှာပါအုပ်စုပွဲအတွင်အီဂျစ်ကိုအနိုင်ယူထားတဲ့ဥရုဂွေးအသင်းနဲ့ရုရှားကိုတလုံးမှပြန်မသွင်းနိုင်မဲ့၅ဂိုးပေးထားတဲ့ဆော်ဒီအသင်းတို့ကစားပွဲမှာတော့ဥရုဂွေးကခြေတာလှတယ်လို့လည်းသုံးသပ်ထားပါတယ်ရှင်